ရိုဟင်ဂျာတွေထောင်နေပြန်ရေးအတွက်တွန်းအားပေးဆောင်ရွက်ကြဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမျိုးတော့ကာရာကတ်စ်မှာကျင်းပတဲ့ဗမလိုင်းနိုင်ငံများလှုပ်ရှားမှု Non-Aligned Movement ရဲ့ဝင်ကြီးများအစဉ်အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သားမကြီးကတိုက်တွန်းသွားတာပါ။အပြည့်အစုံကိုမတ်သင်္ကေတိုက်ကစူးစီးတင်ပြပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံအဖွဲ့ဝင်ဖြစ်ပါဝင်တဲ့ဗမလိုင်းနိုင်ငံများလှုပ်ရှားမှုရဲ့ဝင်ကြီးများအဆင့်အစည်းအဝေးကိုဇူလိုင်လ18ရက်နေ့ကနေ21ရက်နေ့အထိဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်စ်မှာကျင်းပခဲ့တာပါဒီအစည်းအဝေးမှာတော့နယူးယောက်အခြေဆိုင်ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတပ်အမတ်ကြီးမာဆုဒ်ဘင်မိုမင်းကရိုဟင်ဂျာတွေထဏီပြန်နိုင်ရေးအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကကြိုးပမ်းပေးဖို့တိုက်တွန်းသွားပါတယ
်။ We are trying our best to cope with this unprecedented influx.
အခုညီမဲနေတဲ့ရိုဟင်ဂျာတွေအရေးကိုကျွန်တော်တို့အနေနဲ့အကောင်းဆုံးဖြေရှင်းနိုင်အောင်ကြိုးစားနေပြီးသူတို့ကိုယာယီခေလုံရေးစခန်းတွေလူသားချင်းစာနာထောက်ထားမှုနဲ့အကာအကွယ်ပေးထားပါတယ်။ဒီပဋိပက္ခကြီးကိုဖြေရှင်းနိုင်ရေးမှာ NAM အဖွဲ့ဝင်တွေရဲ့ထောက်ပံ့မှုအတွက်ကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းဌာနပြည်ရေးလုပ်ငန်းစဉ်ကြီးကရှေ့ကြပြီးခက်ခဲနေတာကြောင့်ရိုဟင်ဂျာတွေကိုပြန်ခေါ်ပါမယ်ဆိုပြီးပေးထားတဲ့ကတိအတိုင်းမြန်မာအာဏာပိုင်တွေဘက်ကဆောင်ရွက်လာနိုင်ရေးအတွက်အထူးသဖြင့်မြန်မာရဲ့အိမ်နီးချင်းအာဆီယံနိုင်ငံတွေကိုတိုက်တွန်းလိုပါတယ
်မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ကူမှုနဲ့ဌာနပြည်ရေးလုပ်ငန်းစဉ်အတွက်ကြားဝင်ဆောင်ရွက်ပေးနိုင်ရေးအာဆီယံရဲ့ဆောင်ရွက်မှုတွေကိုကြိုဆိုကြောင်းဒုက္ခသည်တွေဌာနပြည်ရေးအတွက်ပနာမလိုအပ်ချက်တွေကိုမတ်လ၄ရက်နေ့ကနေ၃ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ကောက်ယူခဲ့ကြတဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြောဆိုပြီးအာဆီယံရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်ရေးညှို့လင့်ချောင်းလဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့ဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒုက္ခသည်တွေဌာနပြန်ရေးအာဆီယံရဲ့အကြံပြုချက်၃ရပ်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့နဲ့တဆင့်ကန်ရွှေ့ပြောင်းပေးနိုင်တဲ့အင်အားတိုးချက်ဖို့သတင်းစကားဖြန့်ဖြူးရေးကိုခိုင်မာစေဖို့အခြေခံဝန်ဆောင်မှုတွေရရှိရေးဆောင်ရွက်ပေးဖို့လို့ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးကတော့ရခိုင်ပြည်နယ်တွင်ရက်ဆက်ချင်းချုပ်မှုတွေကျူးလွန်ခဲ့ကြတဲ့တာဝန်ရှိသူတွေကိုအရေးယူဖို့တိုက်တွန်းလိုက်ပါတယ်။
We believe that respect for international law is a must, and as such, it is the responsibility.
နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နိုင်ငံတွေအနေနဲ့လည်းနိုင်ငံတကာလူသားချင်းစာနာထောက်ထားမှုနဲ့လူ့အခွင့်အရေးဥပဒေတွေကိုအပြည့်အဝလေးစားလိုက်နာဖို့တာဝန်ရှိပါတယ်။ရိုဟင်ဂျာတွေထပ်ပြေးရတဲ့အခြေအနေမျိုး၊ရက်ဆက်ကြမ်းကြုတ်တဲ့ပြည်ပခန့်တွေထပ်ပြီးမဖြစ်ဖို့ဆိုရင်တော့ရခိုင်ပြည်နယ်အတွင်းကရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့ပြက်ကွက်တဲ့တာဝန်ရှိသူတွေကိုအရင်ယူအပြစ်ပေးရပါမယ်။ငြိမ်းချမ်းမှုရှိမှသာရေရှည်စည်းလုံးမှုပေါ်လာနိုင်ပြီးစိုးရိမ်ကြောက်ရွံ့မှုကင်းကင်းနဲ့ဂုံတိတ်ခါရှိရှိညီညီညွတ်ညွတ်နေထိုင်နိုင်မှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေအပေါ်စိုးရိမ်ကြောင်းလူပေါင်းများစွာအိုးအိမ်ဆွတ်ထွက်ပြေးရမှုတွေတိုက်ဆုံမှုတွေဖြစ်စေတဲ့လက်နက်မဲ့အရက်သားတွေအပေါ်ကျူးလွန်တိုက်ခိုက်ကြသူတွေမြန်မာလုံခြုံရေးတပ်တွေအပေါ်တိုက်ခိုက်မှုတွေအပါအဝင်အကြမ်းဖက်လုပ်ရမှန်သမျှကိုရှုတ်ချကြောင်းလဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုဝန်ကြီးတွေကပြောပါတယ်ဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့လဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုဝန်ကြီးများအဆင့်အစည်းအဝေးကတိုက်တွန်းပါတယ်ဒါအပြင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခါနဲ့အညီဆန္ဒအလျောက်ဌာနပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်။ကိုဗီယာနန်ကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်သံအမတ်ကြီးမာဆုဒ်ဘင်မိုမင်းကတော့ရိုဟင်ဂျာပဋိပက္ခကဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းငြိမ်းချမ်းရေးကိုပါထိပါလာမဲ့အခြေအနေစီဥတီသွားနိုင်တယ်လို့ပြောဆိုပါတယ်။
Challenge facing Bangladesh, which has the potential to lead to deterioration of peaceful conditions in our country.
ဒေသတွင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ငြိမ်းချမ်းတဲ့အခြေအနေကိုထိခိုက်ယူရင်းမှုစီဦးတည်နိုင်တဲ့အလားအလာရှိတဲ့ချင်းချောက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်ရင်ဆိုင်နေရပါတယ်။အလုံးတီးကြပြီးတဲ့အတိုင်းပါပဲ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအင်အားအလွန်ကျွံသုံးပြီးလူ့အခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြစ်မှတ်ထားအကြမ်းဖက်မှုတွေအတွင်းရိုဟင်ဂျာ 83,300 ကျော်ဟာ2018ခုနှစ်ဩဂတ်လ25ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတာပါ။အများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ
်။ရိုဟင်ဂျာတိမ်းချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေဟာလူမျိုးတုံးသွားစေဖို့ရွေးချက်ပါတယ်လို့ကုလသမဂ္ဂလွတ်လပ်တဲ့ချက်လက်ရှာဖွဲ့ကပြောဆိုထားပြီးဒ Tamro Kagwe Uzi Jo Bawin, Longjo Yisanya, Tawin Shitu, Kuna Ugo, Nangan the Kadiaubrine, Ni Jesubo, Taitun Tabarishin.